အဲ့ဒီဝိတုဟာဘယ်နှပါးရှိတယ်လဲဆိုရင်ဝိတု6ပါးရှိတယ်နံပါတ်1သက္ခုဝိတုနံပါတ်2သောတဝိတုနံပါတ်3ကာနဝိတုနံပါတ်4ဇိမ်ဝဝိတုနံပါတ်5ကာယဝိတုနံပါတ်6ဟရယဝိတုတဲ့ဒီဝိတု6ပါးနဲ့ဒွါရ6ပါးနဲ့ကဘာကွာတယ်လဲဆိုတော့ဒွါရ6ပါးကိုပြန်ပြီးတော့မှအာယုံပြုလိုက်ရင်စက္ခုဒွါရသောတဒွါရကာဏဒွါရဇိမ်ဝဒွါရကာယဒွါရမနောဒွါရအဲ့ဒီမှာဒီဒွါရ6ပါးကဟိုရုပ်ဒွါရက5ပါးရှိတယ်နံဒွါရဆိုတဲ့မနောဒွါရက2ပါးရှိတယ်ဒီဝိတု6ပါးမှာကြတော့အဲ့ဒီလိုမဟုတ်ဘဲနဲ့အားလုံးဟာရုပ်တွေကြီးပဲ6ခုသလုံးကရုပ်တွေကြီးပဲနံဝိတုလို့မရှိဘူးရုပ်ဝိတုပဲရှိတယ်ဒါရုပ်ဝတ္ထုပစ္စည်းတွေရုပ်ဝတ္ထုပစ္စည်းတွေလို့ပြောတဲ့အခါမှာတို့ကအဆောက်အဦတွေဒီလိုမျိုးပေါ့နော်အဲ့ဒီဟာတွေအပေါ်ယံတွေကိုပဲသွားပြီးတော့မှမြင်တာဆောက်အဦတွေပစ္စည်းတွေပေါ့အဲ့ဟိုအမှန်တော့ဝတ္ထုဆိုတဲ့ဟာအလုံးကဒီစိတ်စိတ်တသိတို့ရဲ့အမိယာတွေကစဒါတွေကရုပ်ဝတ္ထုတွေပဲတို့ရဲ့မျက်စိသက္ခုပတာရဒါရုပ်ဝတ္ထုတစ်ခုပဲသက္ခုဝတ္ထုခေါ်တယ်တို့ရဲ့နားနှာခေါင်းခြားကိုဒီလောက်ပဲစိတ်မပါတော့ဘူးเนาะအဲ့ဒီမှာသက္ခုဝိတုတိသက္ခုပတာရမြည်ဤအဲ့ဒီကျက်စာလေးတခုကိုယ့်အကူမှန်းပြီးတော့မှကြက်လို့ရလိမ့်မယ်နောက်ဆူရိုးစာအုပ်တွေညမာလိတ်လိုက်ရင်လည်းရတယ်ဆိုတော့တခါတည်းဆိုပြခဲ့ပါမယ်သက္ခုဝိတုတိအော်ဟုတ်ပါဘူးဟုတ်တယ်သက္ခုဝိတုတိသက္ခုပတာရတော့ရုပ်ပဲသက္ခုပတာရယုတ်ဟိုယုတ်ပိုင်းမှာဒီပတာရနဲ့ပတ်သက်ပြီးထပ်တင်ရလိမ့်မယ်သောတဝိထုဟာသောတဝိထုသောတပတာရယုတ်ကာနဝိထုဟာကာနပတာရယုတ်ဇိမ်ဝဝိထုဟာဇိမ်ဝပတာရယုတ်ကာယဝိထုဟာကာယပတာရယုတ်ဟရယဝိထုဆိုတာကဒီနှလုံးအိမ်ပေါ့တို့ရဲ့ဒီဟတ်အဲ့ဒီနှလုံးအိမ်တစ်ခုလုံးကိုဆိုလိုတာမဟုတ်ဘူးအဲ့ဒီနှလုံးအိမ်ထဲမှာဒီပုံညက်စီလောက်ပုံညက်စီလောက်လို့ပြောတယ်ကွာကိုပုံညက်စီကိုမသိဘူးမမြင်ဘူးသိလည်းမသိဘူးအဲ့ဒီပုံညက်စီလောက်ရှိတဲ့တွင်းငယ်လေးတစ်ခုရှိတယ်တဲ့အဲ့ဒီတွင်းငယ်လေးထဲမှာစီစင်းဖြတ်တန်းသွားလာနေတဲ့သွေးအဲ့ဒီသွေးကိုခေါ်တာလည်းမဟုတ်သေးဘူးအံ့ဩဖို့တော့ကောင်းတယ်အဲ့ဒီသွေးသွေးကလေးမှာမိနိုင်တဲ့ရာလေးတစ်ခုရှိတယ်တို့ဒီဟာရရကိစ္စကြီးကတော်တော်ချုပ်ထွေးတယ်နဲ့နဲတယ်ခက်ခဲတယ်တာမန်နားလေပုံမလွဲဘူးပြောမယ်ဆိုတော့အဲ့ဒီဟာကိုပဲဟိုဝိတုယုတ်တမျိုးပေါ့နော်စိတ်တို့ရဲ့စိတ်တို့ကလည်းအဲ့ဒီမှာမီတယ်လို့ဆိုလိုတယ်ဒါဟာရရဝိတုကိုပြောတာလိုရင်းမှတ်ဖို့ကတော့ဟာရရဝိတုဆိုတာဒီနှလုံးအိမ်မှာရှိတဲ့ပုံညက်စိကန့်တွင်းငယ်ထဲမှာတလက်ဆန်းလောက်သွေးတွေလို့အဲ့လိုလူမျိုးတွေပေါ့တော်တော်ကြီးပြောခတ်တယ်စာတိုင်းကတော့ပြောလို့မခတ်ဘူးစာတိုင်းပြောလို့မခတ်ပေမဲ့လည်းဟိုအတိတ်ပဲနဲ့နားလည်အောင်ပြောဖို့ဆိုရင်တော့နည်းနည်းလေးအခက်အခဲရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီဟာရယကိစ္စဟာတချို့ကလည်းဖျားရှင်မဟုတ်ဘူးအဲဟုတ်တော့လေဟုတ်တယ်သူကပါဠိတော်ထဲမှာဟာရယကိုဓာတ်ရိုက်မရှိဘူးလို့ဆိုကြတယ်အကယ်၍နှလုံးသားမှာမှီရယ်ဆိုလို့ရှိရင်ဒီနှလုံးကိုခွဲစိတ်ကုသမှုဆံရတွေလုပ်တဲ့အခါမှာဒီဟာရယယုတ်ကိုမတွေ့ရအောင်ဟာရယယုတ်ကိုမတွေ့ရတဲ့အတွက်ဘယ်နှမရောက်နေတယ်လဲသူမို့ရင်နှလုံးခွဲစိတ်ကုသနေတဲ့လူကသွေးမှာပဲမှီတယ်ဆိုလို့ရှိရင်နှလုံးခွဲစိတ်ကုသတဲ့အခါမှာနှလုံးသွေးတွေကိုမရှိဘူးနှလုံးသွေးတွေကိုသူကဟိုပြောင်းလဲသွားတယ်ဟိုပေါက်ထွက်သွားတယ်ပေါ့နော်အဲ့ဒီလိုအခါတိုင်းမှာလဲဒီဟာရယယုတ်ဟာဘယ်ဟုပင်နာမှာရှိမလဲဒီပြဿနာလေးတွေရှိတယ်ဒါကြောင့်ဒီဟာရယနဲ့ပတ်သက်ရင်တော့တော်တော်ကြီးကိုအခက်အခဲတွေရှိတယ်ဒါပေမဲ့လည်းဒါရယနောက်ပိုင်းကျမှပဲကိုယ့်ဘာသာအခြေအတိတ်ပဲပိုင်းကိုဆက်လေ့လာပေါ့နော်ကုလိုလောဆယ်မှတ်ဖို့ကတော့စိတ်စီတသိတို့ရဲ့တိယမိယာဖြစ်လို့ပဲသက္ခုပတာရအစရှိတဲ့ဒီရုပ်တွေဟာဝိတုမီတယ်လို့ခေါ်တာပေါ့သက္ခုဝိတုအစရှိ တဲ့ဒီစကုဝိတုတောတာဝိတုအဲ့ဒီစသောအဖြင့်စိတ်စေတသိတို့ကိုအကျဉ်းချုပ်ရေတွက်ပြဆိုရာဖြစ်လို့လေဝိတုသင်္ကဟလို့ခေါ်တယ်ဒါဆိုရင်ဝိတုနားလည်ရမယ်ဝိတုသင်္ကဟဆိုတာနားလည်ရမယ်ဝိတုဆိုတာဘာလဲစိတ်စေတသိတို့ရဲ့တရားမိယာဖြစ်သောကြောင့်စကုပတာရာစသောယုတ်တို့သည်ဝိတုမိဤဝိတုသင်္ကဟဆိုတာဘာလဲစကုဝိတုစသောအဖြင့်စိတ်စေတသိတို့ကိုအကျဉ်းချုပ်ရေတွက်ပြဆိုရာဖြစ်သောကြောင့်ဝိတုသင်္ကဟမိဤအဲ့ဒီလိုမျိုးလေးသိရမယ်